ကျမ်းမာတော်မူပါစတူတော်မောင်ရေပြီးကြတဲ့ရက်ကမြမရုပ်မြင်သံကြားမှာထုတ်လွှင့်နေတဲ့အစီအစဉ်တစ်ခုကိုကြည့်ရင်ကြားဖြတ်ကြော်ညာတစ်ခုဝင်လာတာကိုအမှတ်မထင်ကြည့်လိုက်ရတယ်။အဲဒီကြော်ညာကိုကြည့်ရင်ငါတို့နိုင်ငံမှာဒီလောက်ထိတောင်ဆိုးဆိုးရွားရွားဗျမ်းပဓာတွေဖြစ်ပျက်နေပြီလားလို့လဲတအံ့တော်ဖြစ်မိပါတယ်။အကြော်ညာကလက်ပတ်နာကြီးရွှေစိန်လက်စွပ်နဲ့ရွှေဆွဲကြိုးတွေကိုကြော်ညာနေတာပါ။သူတို့ဆိုင်ကအထူးထုတ်လုပ်လိုက်တဲ့ငကားပုံလက်စွပ်လယ်ဆွဲနဲ့လက်ပတ်နာကြီးတွေကိုဝယ်ယူအားပေးကြဖို့ကြော်ညာနေတာပါ။တခြားကုန်ပစ္စည်းကြော်ညာတွေဆိုပုံမှန်အားဖြင့်10မိနစ်2မိနစ်လောက်တာကြာတတ်ပေမဲ့အဲ့ဒီကြော်ညာကတော့6မိနစ်9မိနစ်လောက်ကိုကြာပါတယ်။ကုန်ပစ္စည်းကြော်ညာတာမထူးဆန်းပေမဲ့ကြော်ညာပုံကြော်ညာနည်းကတော့ထူးဆန်းနေပါတယ်။သူတို့ဆိုင်ကထုတ်လုပ်တဲ့ငကားပုံပါတဲ့လက်စွပ်၊နာရီနဲ့ရွှေဆွဲကြိုးတွေဟာအထူးအစီအမံနဲ့ထုတ်လုပ်ထားတာဖြစ်ပြီးဒါတွေကိုဝစ်စင်ခြင်းအားဖြင့်ငကားမင်းကမဆမဖြစ်တာကြောင့်လက်လာပါဝင်ငွေတွေဒီအလားတိုးလာမှာဖြစ်တဲ့အကြောင်းကျန်းမာရေးမကောင်းတဲ့သူတွေလည်းစောင့်ထားတင်ပြီးဒီပစ္စည်းကိုဝစ်စင်လိုက်တာနဲ့ကျန်းမာရေးကောင်းသောမှာဖြစ်တဲ့အကြောင်းအချစ်ရေးအိမ်တော်ရေးလက်ကံကောင်းကြမှာဖြစ်တဲ့အကြောင်းဘေးအန္တရာယ်ကနေကာကွယ်ပေးမှာဖြစ်တဲ့အတွက်ကြောင့်မတော်ရင်မောင်းနေနေတဲ့သူတွေခရီးသွားတဲ့သူတွေအန္တရာယ်ကင်းဝေးအောင်စောင့်ထားတဲ့အကြောင်းမရေရာမသေးကြတာတွေကိုပေါ်ပေါ်တင်တင်ပြောပြီးကြော်ညာသွားပါတယ်။ကြော်ညာခြင်းကကြာမြင့်ပြီးကြော်ညာနေတဲ့အချိန်ဖုံးဆက်ပြီးဓာတ်ရိုက်ဝယ်ယူဘက်ကဈေးလျှော့ပေးမှာဖြစ်တဲ့အကြောင်းမှပြောသွားပါတယ်။ကြော်ညာမှာနာမည်ကြီးရုပ်ရှင်မင်းသားမင်းသမီးတွေနိုင်ငံကိုစားပြုအလှမယ်တွေဝေဝေဆဆသုံးထားတာပါ။တယောက်ချင်းစီကဒီလက်ဝတ်ယတနာတွေကိုဝစ်စင်လိုက်တဲ့အတွက်ဘယ်လိုစီးပွားလက်လာပါတွေတိုးလာကြတဲ့အကြောင်းဘယ်လိုအန္တရာယ်ကင်းရှင်းကြောင်းကျဲမာကြီးလည်းအထူးတလဲကောင်းမွန်သွားတဲ့အကြောင်းမဆားရဝါခမန်ပြောကြကြော်ညာသွားကြပါတယ်ဒီကြော်ညာကိုကြည့်နေရင်ငါဖြင့်ငါတို့တိုင်းသူပြည်သားတွေအားလုံးကိုငတုံးငအတွေပညာမတက်ဘ ഹു သုတမရှိတဲ့အသိအဖင်းတွေလိုသဘောထားပြီးစော်ကားသွားတယ်လို့ခံစားလိုက်ရပါတယ်ငါတူဒီလိုကြော်ညာမျိုးဟာစားဆောင်တွေဂျာနယ်တွေထဲမှာလိုင်စင်မရှိတဲ့စေကန်အတုတွေဘေးဒင်ဆရာတွေရဲ့ကြော်ညာတွေနဲ့တဒန်းတစားတဲ့တွေးလိတွေးတာရှိပြီမဲ့ခုလိုနိုင်ငံပိုင်ရုပ်မြင်သံကြားကနေဂမ်ဘီယာဆန်ဆန်မသေးကြမရေရတဲ့ဝန်ဆောင်မှုဖုံးကွယ်ထားတဲ့ဝန်ဆောင်မှုပုံစံမျိုးပြည်သူတွေကိုလိန်လေလှည့်ပြားနေတဲ့ဝန်ဆောင်မှုပုံစံမျိုးနဲ့ပေါ်ပေါ်တင်တင်ကြော်ညာသွားနိုင်တာကိုတော့အံ့ဩမိပါတယ်ဒီလိုကြော်ညာမျိုးကိုအများပြည်သူကြည့်ရှုနေတဲ့ယုံကြည်စိတ်ချရတယ်လို့ယူဆရတဲ့ဂုံသိက္ခာရှိတဲ့နိုင်ငံပိုင်ရုပ်မြင်သံကြားဌာနကနေထုတ်လွှင့်ကြော်ညာခွင့်ပေးလိုက်တာဟာငါတို့နိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိဘူးဆိုတာမိမောင်းထိုးပြလိုက်တာပါပဲလူလိန်လူညာတွေလိန်ညာနေတာကိုမသိကြအောင်စောင့်နေတာအရေးမယူတာတိုင်မအရေးယူမယ်ဆိုတာမျိုးဟာဆိုးရွားလာပါတယ်။ဒါထက်ဆိုးရွားတာကလိန်ညာနေတာကိုအရေးမယူတဲ့အပြင်လူလိန်တွေနဲ့ပေါင်းပြီးလိန်ခွင့်ပေးနေတာလူလိန်တွေစီကနေအကျိုးမြတ်ယူနေတာပါပဲ။ရုပ်တံကြော်ညာကကလေးရဖို့အတွက်လူလိန်စီးပွားရေးသမားတွေနဲ့ပေါင်းပြီးပြည်သူတွေစီကငွေကြေးကိုလိန်ယူနေတာနဲ့အတူတူပါပဲ။ဒီလိုကိစ္စမျိုးဟာရုပ်တံစင်စာအဖွဲ့မှတာဝန်ရှိသလိုပြည်ကြားရေးဝန်ကြီးဌာနမှလည်းဓာတ်ရိုက်တာဝန်ရှိပါတယ်။တကယ်တော့စားသုံးသူအကာအကွယ်ပေးရေးဥပဒေကို2014ခုနှစ်မှာပြဋ္ဌာန်းပြီးသားဖြစ်ပါတယ်။စီးပွားရေးလုပ်ငန်းရှင်တွေကဝန်ဆောင်မှုကိုအကြောင်းပြုပြီးတရင်အချက်လက်ပေါ်မှာဖော်ပြထားတဲ့အခြေအနေအာမခံချက်ကာလတတ်မှတ်ချက်အကျိုးသက်ရောက်မှုတွေနဲ့မကိုက်ညီတဲ့ဝန်ဆောင်မှုပြည်သူလူထုကိုထင်အောင်ထင်မှားဖြစ်စေဖို့ရည်ရွယ်ပြီးအသုံးမပြုနိုင်တဲ့ဒါမှမဟုတ်မရနိုင်တဲ့ဝန်ဆောင်မှုဖုံးကွယ်ထားတဲ့ဝန်ဆောင်မှုမရေရာမသေးကြတဲ့ဂရုတွေမပေးဖို့စားသုံးသူပြည်သူတွေထိခိုက်နစ်နာစေတဲ့အကျိုးဆက်တွေကိုတာဝန်ယူဖြေရှင်းပေးဖို့တာဝန်ရှိတယ်ဆိုပြီးစားသုံးသူကာကွယ်ရေးဥပဒေမှာတိတိကျကျပြဋ္ဌာန်းထားတာရှိပါတယ်စားသုံးသူအကာအကွယ်ပေးရေးဥပဒေပုံမှန်14မှာစီးပွားရေးလုပ်ငန်းရှင်တွေဘက်ကဥပဒေပါပြဋ္ဌာန်းချက်တစ်ခုခုကိုချိုးပေါက်ခဲ့ကြောင်းပြည်မှုထင်ရှားခဲ့ရင်ထောင်ဒဏ်3နှစ်ဖြစ်စေ350ထက်မလျော့တဲ့ဒဏ်ငွေဖြစ်စေပေးဆောင်ကြခံရမှာဖြစ်တယ်လို့စားသုံးသူကာကွယ်ရေးဥပဒေမှာပြဋ္ဌာန်းထားပါတယ်ငါတို့ဒီလိုဂမ်ဘီယာဆန်ဆန်ကြော်ညာတာမျိုးဟာပြည်သူတွေကိုထင်အောင်ထင်မှားဖြစ်စေဖို့ရည်ရွယ်ပြီးအသုံးမပြုနိုင်တဲ့ဓမ္မမဟုတ်မရနိုင်တဲ့ဖုံးကွယ်ထားတဲ့ဝန်ဆောင်မှုမရေရာမသေးကြတဲ့ဝန်ဆောင်မှုဆိုတဲ့အချက်တွေနဲ့ညှိစွန်းနေပါတယ်ဒါကိုစားသုံးသူကာကွယ်ရေးပေးရေးဥပဒေနဲ့ထိထိရောက်ရောက်အရေးယူဖို့လိုပါတယ်ဥပဒေသာရှိပြီးထိထိရောက်ရောက်အရေးမယူရင်ဥပဒေလည်းအသက်ဝင်မှာမဟုတ်သလိုဥပဒေကိုဘယ်သူကမှလည်းလေးစားမှာမဟုတ်တော့ပါဘူးအထူးသဖြင့်ပြည်သူတွေကိုလိန်ညာနေတဲ့မရနိုင်တဲ့မရေရာမသေးကြတဲ့ဝန်ဆောင်မှုမျိုးပါတဲ့ကြော်ညာမျိုးကိုကြော်ညာဖို့ခွင့်မပြုသင့်ပါဘူးအခုကိစ္စမှာပိုဆိုးတာကတာမန်ပုတ်ကလေးကရုပ်တံလိုင်းမှာကြော်ညာနေတာမဟုတ်ပဲနိုင်ငံပိုင်ရုပ်တံလိုင်းကကြော်ညာနေတာပါနောက်တစ်ခါလိုင်စင်မရှိတဲ့တရားမဝင်တရုတ်ဆေးကုကန်းတွေကိုလည်းရုပ်မြင်သံကြားကနေကြော်ညာနေတာကိုမကြာခဏတွေးမြင်နေရပါတယ်ကြော်ညာနေတဲ့ဈေးကန်းတွေဟာတရားမဝင်ဈေးကန်းတွေဆိုတာတာမန်ပြည်သူတွေတောင်သိကြပါတယ်။ဒါကိုရုံမြင့်တန်ကြားဘော်ကနေပေါ်ပေါ်တင်တင်ကြော်ညာပေးနေတာဟာမတမာတဲ့စီးပွားရေးသမားတွေကိုလိန်ခွင့်ပေးနေတာပူးပေါင်းကြံစည်ကြနဲ့အတူတူပါပဲ။ဒါမျိုးကိုဌာနဆိုင်ရာကတည်တည်ချာချာစီးစစ်ရပါမယ်။ဒီလိုကြော်ညာမျိုးကိုကြော်ညာခွင့်မပြုသင့်ပါဘူး။ပြည်သူတွေယုံကြည်ကိုးစားမှုနဲ့ဌာနရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်စေပါတယ်။ဒီလိုကြော်ညာမျိုးကိုထည့်သွင်းဖို့အဂတိလိုက်စားထားတဲ့ဝန်ထမ်းတွေရှိရင်လည်းထိထိရောက်ရောက်အရေးယူအပြစ်ပေးသင့်ပါတယ်။အမှုပညာရှင်တွေအနေနဲ့လည်းငွေမျက်နှာတစ်ခုတည်းမကြည့်ပဲပြည်သူတွေကိုလိန်လေလှည့်ပြားနေတဲ့စီးပွားရေးသမားတွေနဲ့မပူးပေါင်းပဲ ပြည်သူတွေမျက်နှာကိုထောက်ထားဖို့လိုပါတယ်လို့အကြံပြုရင်းညီကုန်းချုပ်လိုက်ပြသည်။မင်းလည်းပေးရတဲ့ငွေကြေးနဲ့ထိုက်တန်တဲ့ဝန်ဆောင်မှုကိုပြန်ရနိုင်တဲ့ပြည်သူတယောက်ဖြစ်နိုင်ပါစေလို့အဘဆုတောင်းပေးလိုက်ပါတယ်ကွယ်။ချစ်လက်စွာသောမင်းရဲ့အဘစန်နီဦး